ခါကျိမျိုးသားသတင်းစု6စုကိုဝင်ရောက်ရှင်းပြန်ကြတဲ့ဂျာနယ်တွေနဲ့ရုပ်သံလိုင်းတွေကနေအမျိုးသားသတင်းစုကော်မတီကရွေးချယ်ခဲ့ပြီးတောက်ကြနေတော့ကပေးအပ်ခဲ့ပါတယ်။စုပေးပွဲကိုတော့ရန်ကုန်အမျိုးသားကစားရုံမှာတေးတန့်ရှင်တွေအစုံအလင်နဲ့မြန်မြန်ဆိုင်ဆိုင်ကိုကျင်းပခဲ့ကြတာပါ။ဆူရဲချယ်ရီကော်မတီရဲ့ဥက္ကဋ္ဌဦးဝင်းညင်ကတော့ဆူရဲချယ်မှုမှာပြုပြင်ရမယ့်အပိုင်းတွေရှိပါသေးတယ်လို့အခုလိုပြောပါတယ်
။ဒီသမလာ31ရက်နေ့အထိထွက်ရှိလာတဲ့ဂျာနယ်တွေသတင်းစာတွေအခုဆိုရင်ကျွန်တော်တို့ပုဂ္ဂလိကသတင်းစာတွေထွက်နေပြီဖြစ်တဲ့အတွက်နေ့စဉ်သတင်းစာတွေထွက်နေပါတယ်။အဲ့ဒီသတင်းစာတွေဂျာနယ်တွေအားလုံးကိုကျွန်တော်တို့ကမော်နီတာလုပ်နိုင်ရပါမယ်။အဲ့လိုမော်နီတာလုပ်ပြီးမှသာမော်နီတာလုပ်တဲ့အထဲကနေပြီးတော့တက်လက်လုံးစာကိုချိန်ပြီးမှရွေးချယ်ရမှာဖြစ်ပါတယ်။ဒါမဲ့ကျွန်တော်တို့ကခုနကတင်ပြခဲ့တဲ့အခြေအနေရဲ့ရာကျွန်တော်တို့ပြန်ပွဲတရားဖြစ်နေတာကိုတော့ကျွန်တော်တို့အားလုံးကစိတ်ထဲမှာဟိုမချိနှားကြပါဘူ
းအမျိုးသားသတင်းစုပြန်ပွဲဝင်ခဲ့သူတွေထဲမှာပြည်ရင်းကဂျာနယ်တွေရုပ်သံလိုင်းတွေအပြင်အရင်ကပြည်ပခြေဆိုင်သတင်းဌာနတွေဖြစ်ကြပြီးအခုတော့ပြည်ရင်းမှာလည်းရုံးခွဲတွေဖွင့်လှစ်လာတဲ့ဒီမိုကရက်တစ်မြန်မာအသံ DPP နဲ့မစ္စိမာသတင်းဌာနတွေလည်းပါဝင်ရှင်ပြိုင်ခဲ့ကြပါတယ်ဒါပေမဲ့လည်းစုတွေမှာကတော့ပြည်ရင်းကဂျာနယ်တွေနဲ့ရုပ်သံလိုင်းကပဲရသွားတာပါအကောင်းဆုံး editor အဘော်စုကတော့ဒီမြန်မာ independent news channel မှာမတ်လီတာစံချောင်းရေးသားတဲ့အသွင်မတူမှုနဲ့ပြိပခအသွင်ပြောင်းခြင်း editor အဘော်ကစုရသွားပါတယ်ရခိုင်ပြည်နယ်တွင်းကပြိပခတွေရဲ့ဇင်းမြစ်ကိုရှာဖွေဖို့တိုက်တွန်းရေးသားထားတာပါမတီရာစံချောင်းကဆင်းမြင့်ထက်မှစုကိုလက်ခံရင်းအခုသတင်းစုရွေးချယ်ရေးကော်မတီရဲ့လှုပ်ထုံးလုံနည်းတွေကိုသူ့အနေနဲ့သဘောမကျနိုင်တဲ့အချက်တွေရှိပါတယ်လို့ပြောပါတယ
်ဒီစုရဲ့လှုပ်ထုံးလုံနည်းပေါ်မှာသဘောမတူပါဘူးဘဝင်မကျပါဘူးခုနပြောသလိုပြန်ပွဲဝင်ရသလိုဖြစ်နေတဲ့အတွက်ကြောင့်မလို့ဘဝင်မကျပါဘူးဒါပေမဲ့ဘာပဲဖြစ်ဖြစ်ကျွန်မကိုယ်တိုင်လွတ်လွတ်လပ်လပ်တွေးလွတ်လွတ်လပ်လပ်ရေးပြီးတော့ဆရာဦးမြင့်ရင်ငင်းကလူလူလလဆာနေစဉ်ကျွဝနဲ့ညီတီးဖြတ်လိုက်တယ်ကျမတို့မြန်မာအင်ဒီပန်နဲ့ရဲ့အိဒါအဘော်ဖြစ်တဲ့အသွင်မတူမှုနဲ့ပရိပခာအသွင်ပြောင်းလဲခြင်းဆိုတဲ့ဒီဆောင်းပါးလေးကိုစုရေးချက်ရေးအဖွဲ့ကရွေးဖို့လို့ဆုံးဖြတ်တဲ့အတွက်ကြောင့်ကျမအများကြီးဝမ်းသာပါတယ်ဒီမကြခင်အမလာပြီးသင်တန်းပေးသွားတဲ့အချိန်မှာနိုင်ငံတကာမှာအက်ဒီတိုရီယယ်မပါလို့ရှိရင်ပရိသတ်ကဝေရောင်မဖတ်ဘူးလို့ပြောတဲ့ခေတ်အဲ့ဒီအချိန်မှာကျမတို့စီမှာ editorial မပါတဲ့သတင်းချန်နယ်တွေအများကြီးရှိနေသေးတဲ့အနေထားမှာပဲရှိနေပါသေးတယ်။ဒါပေမဲ့အဲ့လိုအနေထားမျိုးမှာကျမတို့မြန်မာ independent ကလွတ်လွတ်လပ်လပ်တွေးလွတ်လွတ်လပ်လပ်ရေးပြီးဖော်ပြလိုက်တဲ့ editorial ကိုစုပေးတဲ့အတွက်ကျေးဇူးတင်ပါတယ
်။အကောင်းဆုံးသတင်းစုကိုတော့ဝန်ကြီးဌာနတို့ဤချက်သိန်းထောင်ချီအလွဲသုံးစားမှုများစစ်ဆေးတွေ့ရှိဆိုတဲ့ The Voice Weekly Channel မှာဖော်ပြခဲ့တဲ့သတင်းကအကောင်းဆုံးစုဖြစ်ရသွားပါတယ်။အကောင်းဆုံးသတင်းဆောင်မစုကိုလည်းမြစ်ဆုံပြန်ဆမည်လို့ဆိုတဲ့သတင်းဆောင်မနဲ့အကောင်းဆုံးကတ်တွန်းစုကိုလည်း The Voice မှာဖော်ပြခဲ့တဲ့ကတ်တွန်းကပဲရသွားတာပါ။အကောင်းဆုံးရုပ်သံစုကတော့ Democratic မြန်မာအသံ DPP နဲ့မစ္စိမတို့ကိုကြော်ပြီးလူငယ်သတင်းစာဆရာများမီဒီယာလွတ်လပ်ခွင့်အရေးဆိုဆိုတဲ့ကောင်းစဉ်နဲ့ရွှေတန်လွင်မီဒီယာကထုတ်လွှင့်ပြီး Sky နဲ့ရုပ်သံလိုင်းတွေကနေထုတ်လွှင့်ပြသနေတဲ့မြန်မာ National ရုပ်သံလိုင်းကရသွားပါတယ်။အကောင်းဆုံးသတင်းတပ်ပုံစုကတော့စကားတင်စီးရင်ဝင်ခဲ့တဲ့ရွှေရင်သားခင်မောင်ဝင်းရဲ့ဒေါအောင်ဆန်းစုကြည်နဲ့ American သမ္မတဥပမာတပ်ပုံမန်းမောင်မောင်ဘီနက်စ်ရဲ့မန္တလေးမြရည်နန္ဒာကျူးကျော်ရက်ွက်ဖြိုဖြက်ပုံတွေကိုကြော်တက်ပြီးဇော်မင်းနိုင်မနီတာရဲ့ကြားပြည်နဲ့ငင်းချမ်းရေးဖော်ဆောင်ရေးဆွေးနွေးပွဲဓာတ်ပုံကဆုရသွားပါတယ်။သတင်းစုရွေးချယ်ရေးကော်မတီရဲ့ဥက္ကဋ္ဌဦးဝင်းညင်ကတော့ကော်မတီအနေနဲ့ထွက်ရှိသမျှသတင်းတွေကိုစောင့်ကြည့်ပြီးရွေးချယ်သင့်တာဖြစ်ပေမဲ့အဲ့ဒီအဆင့်အထိမလုပ်နိုင်သေးတဲ့အတွက်ကြောင့်အခုလိုပြိုင်ပွဲလိုဝင်ရောက်ရှင်ပြိုင်နေရတာဖြစ်ပါတယ်လို့ပြောသွားပါတယ်။အခုရွေးချယ်မှုတွေမှာတော့ပြည်တွင်းအခြေစိုက်သတင်းဌာနတွေအတော်များများပါဝင်ရှင်ပြိုင်ကြတာကိုလည်းတွေ့ရပါတယ်ရှင်။